အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းကအဓိကကျတဲ့စစ်အခြေစိုက်စခန်းတစ်ခုကိုတာလီဘန်သဘုံတွေကဝင်ရောက်စီးနင်းပြီးအထီးကံဘုံခွဲတိုက်ခိုက်ခဲ့တာကြောင့်140ထပ်မင်းသေးဆုံးပြီးတော့အများစုကစစ်သားတွေဖြစ်ကြပါတယ်။လက်နက်တွေအပြည့်ကင်ဆောင်ထားတဲ့အထီးကံဘုံခွဲတိုက်ခိုက်သူတွေဟာအာဖဂန်စစ်သားတွေအဖြစ်နဲ့ဟန်ဆောင်ပြီးတော့စစ်ကားနှစ်စင်းပေါ်တက်ပြီးမာဇာအီရှရစ်မြို့ကအမှတ်200ကိုအာဖဂန်စစ်အခြေစိုက်စခန်းကိုဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်တယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။တောက်ကြနေနေလေကဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုကြောင့်အာဖဂန်စစ်သား140ထပ်မင်းသေးဆုံးပြီးတော့100ကျော်တန်ရသွားတယ်လို့အမီမဖော်တဲ့လုံခြုံရေးတာဝန်ရှိသူတို့နဲ့ဒေသခံနိုင်ငံရေးသမားတို့တို့ကိုကူးကားပြီးတော့ပြည်တွင်းရုပ်သံလိုင်းတွေကဖော်ပြကြပါတယ်။တောက်ကြနေနေလေကဖျားဝတ်ပြူပြီးဗလီတဲကနေထွက်လာတဲ့အာဖဂန်စစ်သားတွေကိုတာလီဘန်အဖွဲ့တစ်ခုကတနက်နဲ့ဒရဇက်ပစ်ခတ်ခဲ့ပြီးတော့နောက်တစ်ဖွဲ့ကစစ်တပ်ထက်ကထမင်းစားဆောင်ကိုဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။အဲနောက်တော့အာဖဂန်ကွန်မန်ဒိုတပ်ဖွဲ့တွေရောက်လာပြီးတော့တစ်ဖက်နဲ့တစ်ဖက်အပြင်းထန်ပစ်ခတ်တိုက်ခိုက်ခဲ့ကြတာပါ။ဒီသားကစေယုံမှာကုသမှုခံယူနေသူတချို့ကတော့စစ်သားတွေတောင်အလွယ်တကူဝင်ရောက်ခွင့်မရပဲလုံခြုံရေးထူထူထပ်ထပ်ချထားတဲ့စစ်စခန်းတွေဒီသဘုံတွေဝင်ရောက်နိုင်ခဲ့တာဟာအတွင်းလူတွေမပါပဲမဖြစ်နိုင်ဘူးလို့လည်းပြောဆိုကြပါတယ်ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ပြီးစေနာရေးကြာမြင့်ခဲ့ကြောင်းတိုက်ခိုက်မှုအတွင်းအကန့်ဆိုးရတပ်ဘက်က900လောက်တေဆုံးဒဏ်ရာရသွားတယ်လို့တာလီဘန်ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကပြောပါတယ်ခင်ဗျာ